နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုတစ်လနှစ်လအတွင်းကျင်းပနိုင်ဖို့ဧပြီလ29ရက်နေ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရိုက်ဆွဲရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU အစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်။27ရာစုပင်လုံညီလာခံအကောင့်ထဲပေါ်လာရေးဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်အပေါ်တိုင်းရင်းသားခေါင်းဆောင်တွေဘက်ကအမြင်သဘောထားဘယ်လိုရှိသလဲဆိုတာ VOE သတင်းတောက်နိုင်ကွင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ27ရာစုပင်လုံညီလာခံဟာတိုင်းရင်းသားတွေအလုံးမျှော်လင့်နေတဲ့ကိစ္စဖြစ်လို့ထောက်ခံကြိုဆိုကြအောင်အစိုးရနဲ့ NCA ပြည်ကြလက်မှတ်ရည်သွေးခဲ့တဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ
်မိသားရင်းသားစုရေးနဲ့လူချင်းရေးစောင့်နေကြတဲ့အဖွဲ့အစည်းတွေပေါ့ဒီလိုဒါကတော့ဒီဆေးရရဲ့သမတော်ရဲ့နောက်ပြီးတော့ကျွန်တော်တို့တိုင်းဒါလက်နဲ့ဆိုင်အဖွဲ့အစည်းတွေရဲ့မော်ရီပါတီတွေရဲ့စီတီမီဖြစ်ရေးကြီးရဲ့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့အကြောင်းဒီလိုရဲ့သဘောထားတွေလည်းပါဖို့လိုအပ်ပါတယ်ပထမအလုံးကတော့မလင့်မဲ့ကိစ္စဖြစ်တော့ဒီထောက်ခံကြမှာပဲဖြစ်ပါတယ်
27ရာစုပင်လုံညီလာခံကျင်းပနိုင်ရေးကိစ္စကိုဧပြီလ29ရက်နေ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုအစ်ပြည်ခတ်တက္ကမှုရက်စဲရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GMCU တွေ့ဆုံဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်ကနေတိုက်တွန်းပြောဆိုခဲ့တာပါရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့27ရာစုပင်လုံညီလာခံကျင်းပနိုင်ရေးကိစ္စကိုလက်ခံကြိုဆိုပေမဲ့လက်ရှိနိုင်ငံရေးနေသားရအခက်အခဲရှိနိုင်တယ်လို့ SNDG ခေါင်းဆောင်စိုင်းညွန့်လွင်ကဆိုပါတယ
်။ညီလာခံလုံဆောင်မဲ့ကိစ္စနဲ့ပတ်သက်လို့ကြိုးစီးပေးပါတယ်။ဟုတ်လဲထောက်ခံပါ။ဒီတော့လည်းပဲကလနလာတင်ဖြစ်ချင်းတယ်မဆိုင်ရင်ပြီးကြတော့အမကြီးရဲ့သဘောထားပါ။လက်တွေ့မှာကအများကြီးခက်ခဲဖြစ်နေပါ။ဒီလိုဆိုတက်ဆိုရှင်းနေလို့ပါလို့ဆိုတာနလာတင်ပါတော့ဖြစ်နေပါတော့။တမောနဲ့အများကြီးစကားပြောလိုက်အခုတိုက်ပွဲတွေဖြစ်နေတယ်နှစ်ဖက်စုံပြည့်ရပြီးတော့မှဒီလိုရှင်းနေပွဲတွေအဆလို့ရမယ်
27ရာစုပင်လုံညီလာခံကျင်းပနိုင်ရေးကိစ္စမှာတမတော်ရဲ့သဘောထားကိုသိရှိဖို့လိုနေသေးတယ်လို့လက်ရှိတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကိုဖြေရှင်းပြီးမှညီလာခံကိုကျင်းပတဲ့တယ်လို့လည်းစိုင်းညွန့်လွင်ကဆိုပါတယ်။27ရာစုပင်လုံညီလာခံကျင်းပနိုင်ဖို့တိုင်းတာပါတီတွေနဲ့ပုံသဘောတူညီချက်ရရှိဖို့လိုအပ်နေတယ်လို့ခိုင်မာတဲ့အပြစ်ခရစရေးလှုပ်ဆောင်ဖို့အချိန်ယူရအောင်မယ်လို့လည်း UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအသွင်းမှုခူးရယ်ကအခုလိုပြောပါတယ်။
ကျွန်တော်တို့အဲ့ကမြင်တာကတော့လေတကယ်တမ်းဒီလိုညီလာခံတစ်ခုကိုလောက်တော့မယ်ဆိုလို့ရှိရင်ပရမကျွန်တော်တို့အခြေခံပုံသဘောတူညီမှုတစ်ခုရောက်ဖို့တော့ဆိုင်ရာပါတီအဖွဲ့အစည်းတွေအလုံးကသဘောတူညီမှုတွေပြည့်ယူဖို့တော့လိုတယ်လို့ကျွန်တော်ထင်ပါတယ်နော်ဒီလိုညီလာခံတွေကျင်းပပြီဆိုရင်တော့ကျွန်တော်တို့နိုင်ငံရေးနဲ့ဆက်ဆိုင်တဲ့အကြောင်းအရာ issue တွေတော်တော်များများကိုကျွန်တော်တို့တစ်ခုချင်းချင်းသိစိတ်ကျွန်တော်တို့ပြင်ဆင်ပြီးတော့ရှင်းလင်းကြမှာဆိုတော့ဒီလိုရှင်းလင်းမှုတွေရှော့ချူပေါ်နေဖို့အတွက်အဆင်ဖြစ်နေတဲ့ကင်တွင်မှာတက်ခိုင်းမှုတွေဆစ်စင်ရေးတွေကိုတော့ပရမရဆိုင်ထားဖို့လိုတော့ဗောနော်အဲ့ဒါလိုရဆိုင်တာတော့ပရမလုပ်ဖို့လိုတယ်ဗောအချိန်တော့လိုမလားလို့ဗောနော
်ရခိုင်မျိုးရပါတီဥက္ကဋ္ဌတောက်တာအေးမောင်နေနဲ့ကတော့စစ်မှန်တဲ့ပြည်ထောင်စုစနစ်ကိုတွားချင်ရင်စစ်ဖက်အရဖက်ဆက်ဆိုင်ရေးကောင်းမွန်ဖို့နဲ့အစိုးရနဲ့တိုင်းရင်းသားဖွဲ့တွေကြားဆက်ဆိုင်ရေးကောင်းမွန်ဖို့လိုအပ်နေတယ်လို့သူ့အမြင်ကိုပြောပါတယ
်စစ်မှန်တဲ့ပြည်ထောင်စုတခုကိုတွားချင်တယ်ဆိုရင်ကျွန်တော်ပင်းလုံးကိုပြန်မဖို့ဘဲနဲ့အမည်တစ်တခုသုံးဖို့လိုပါတယ်အဲ့ဒီမှာတစ်ချက်ကစစ်ဖက်အရဖက်ဆက်ဆိုင်ရေးမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တမရိုရဲ့နှစ်ဖက်ညှိနှိုင်းမှုအမတန်ကြီးကြီးပါတယ်ဒီညီမကန်ကြီးအခမ်းအနားကြီးကိုဦးဆောင်မဲ့အဖွဲ့အစည်းနဲ့တိုင်းရင်းသားများဆက်ဆံရေးကောင်းဖို့လိုပါတယ်တိုင်းရင်းသားများဆိုဒီပါလက်နက်ကင်အဖွဲ့အစည်းများဆိုတာစကြီးစဉ်ခပ်ခွေးနေတယ်တိုင်းရင်းသားပါတီနဲ့ဆက်ဆံရေးပါအဲ့ဒီနှစ်ခုကိုလေညှိနှိုင်းနိုင်ခဲ့ပြီဆိုရင်အဲ့လိုအမျိုးသားပြန်လည်တင့်မြန်ရေးညီမကန်ကြီးတစ်ခုကတော့ပြင်လိုအပ်ပါတယ
်တိုင်းရင်းသားဖွဲ့အများစုကတော့27ရာစုပင်လုံညီလာခံကျင်းပနိုင်ရေးကိစ္စကိုမူအဖြစ်လက်ခံကြပေမဲ့လက်ရှိမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့လက်နက်ကန်ပဋိပက္ခတွေကိုဥစွာဖြေရှင်းဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့နဲ့တိုင်းဒေသပါတီတွေနဲ့ပုံသဘောတူညီချက်ရရှိပြီးမှသာလဲပင်လုံကဲ့သို့သောညီလာခံကိုကျင်းပတဲ့တယ်လို့အမြင်သဘောထားတွေရှိနေကြပါတယ်။လက်ရှိမှာအစိုးရနဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့တွေရှိနေတယ်လို့လက်မှတ်မရေးထိုးရသေးတဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေလည်းရှိနေပါတယ်။ဒါအပြင် KIO ကချင်လွတ်လပ်ရေးဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်ကိုကတပ်ဖွဲ့တို့ဟာလည်းလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်အနေနဲ့ကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအပြစ်ခရစေးရေးပြီးမြောက်အောင်ဆက်လက်ဆောင်ရွက်မှာဖြစ်သလိုဒီအပြစ်ခရစေးရေးအတွက်ပါဝင်တဲ့ဖွဲ့စည်းများပါဝင်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။